မြန်မာပြည်တွင် COVID-19 ကူးစက်မှုကိုထိန်းချုပ်ထားနိုင်မှုကပြည်သူလူထုရဲ့လိုက်နာဆောင်ရွက်မှုပေါ်အခြေခံတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးကသတိပေးပြောဆိုထားပါတယ်။ဒီအကြောင်းကိုကျွန်မစုစုကတင်ဆက်ပေးပါမယ်ရှင်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်၈နာရီထုတ်ပြန်ပြီးချိန်အထိဆို COVID တက်ခွဲတည်ပြုလူနာ290ရှိထားပြီးအဲ့ဒီထဲကအယောက်200ဟာရောဂါပိုးကင်းစင်လာပြီးတော့သေဆုံးသူကတော့6ဦးရှိထားပါတယ်။တခွဲအတည်ပြုချက်တွေအရဆိုလူနာအသစ်တွေဟာပြည်တော်ပြန်တွေတဲကဖြစ်ပြီးတော့သူတို့ကိုတိချထားစောင့်ကြည့်ပြီးဒီရောဂါရှိလာသူတွေကိုတော့တိချဆောင်ရွက်ကုသပေးနေတယ်လို့သိရပါဗျ။ကိုဗစ်ရောဂါဖြစ်ပွားမှုဟာပြည်ရင်းမှာထိန်းချုပ်ထားနိုင်ခဲ့ပြီးစောင့်ရန်ရှောင်ရန်အချက်တွေကိုလည်းပြည်သူတွေလိုက်နာဖို့ကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကတတိပေးထားပါဗျ
။ပြည်သူတွေစောင့်ရန်ရှောင်ရန်ကိုလိုက်နာဖို့ကကျွန်တော်ရှိရဖို့ပါ။သူတို့ပြည်သားစောင့်ရန်ရှောင်ရန်လို့ကျွန်တော်ပူဇာမလို့ကျွန်တော်ဘက်ကတော့အစွန်းကုန်လှုပ်တင့်လှုပ်ထိုက်တာမှန်သမျှကျွန်တော်အလုံးလုပ်ပြီးပါပြီအခုပုံစံတိုင်းလူတိုင်းလူတိုင်းဒီဆောင်းရန်ရှောင်းရန်တွေကတိတိကျလှုပ်ဒီယောဂပြန်မတက်တော့
တခွဲနမူနာရယူပြီးယောဂဘူးတွေ့ရှိသူတွေထဲမှာတဝက်ကျော်ဟာယောဂလက္ခဏာမပြဘဲ COVID-19 ယောဂဘူးတွေ့ရှိရတာကြောင့်မပေါ်ဆဖို့ကိုလည်းကျန်းမာရေးဝန်ကြီးကသတိပေးခဲ့ပါတယ်ပြည်내နဲ့တိုင်းလိုက်ကိုဗစ်ရောဂါတွေ့ရှိမှုမှာတော့ရန်ကုန်တိုင်းအင်းစိန်မြို့နယ်မှာပိုးရီလူနာ49ဦးအထိအများဆုံးတွေ့ရှိခဲ့တာပါပြည်တွင်းကူးစက်နှုန်းတက်နေချိန်ကာလတုန်းကလိုက်နာရမယ့်အချက်တွေကိုတိတိကျကျဆောင်ရွက်ခဲ့ကြပေမဲ့အခုခါမှာတော့လိုက်နာမှုအားနည်းလာတာကိုတွေ့ရတယ်လို့အင်းစိန်ရန်ကုန်တိုင်းလွှတ်တော်အမတ်ဦးဝေဖြိုးဟန်ကပြောပါတယ
်အင်းစိန်ရဲ့အနေနဲ့ကတော့ဟိုလောလောဆယ်ဒီစားသောက်ဆိုင်တွေကတော့ပြန်ဖွင့်ထားတဲ့အနေအထားတော့ရှိနေပြီပေါ့နော်တချို့စားသောက်ဆိုင်တွေကတော့ဒီကာပြီးတော့အဲရောင်းချနေကြတာပေါ့ဗျာကျမရေးဌာနညွှန်ကြားချက်အတိုင်းတော့သူတို့လိုက်လုံနေရတယ်လို့ရှိတာပေါ့ဒါပေမဲ့အလူအများစုကတော့နည်းနည်းလေးပေါ်ရမှုပိုင်းလေးတွေတော့ရှိလာတာပေါ့ပေါ်ရမှုပိုင်းဆိုတော့ mass တက်တဲ့အပိုင်းလေးတွေတော့ရော့ရွယ်လေးတွေဖြစ်လာတာလေးတွေကျွန်တော်လက်သတိထားမိပါတယ
်အိမ်ပြင်မထွက်ပဲလူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျင်မှုပါးစပ်နဲ့နှာခေါင်းစည်း mask တို့ကိုအပြင်သွားတိုင်းတက်ဖို့အပါဝင်တဦးနဲ့တဦးအနည်းဆုံး6ပေအကွာမှာနေထိုင်မှုနဲ့လက်ကိုဆက်ပြနဲ့စက္ကန့်20ကျောင်းဆေးကြောဖို့အဲ့ဒီလိုအခြေခံအကြဆုံး၄ချက်ကိုမဖြစ်မနေလိုက်နာဆောင်ရွက်ဖို့ကျန်းမာရေးဌာနကတိုက်တွန်းထားတာပါကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းချက်တွေကိုထိန်းသိမ်းထားနိုင်ရလို့ပြည်တွင်းမှာကိုဗစ်ပထမလှိုင်းကိုကျော်ဖြတ်နိုင်ခဲ့ပြီးပိုကြီးမားတဲ့အခက်အခဲတွေကိုကျော်လွှားဖို့ပြင်ဆင်ရမယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသူ့ရဲ့လူမှုကွန်ရက်မှာသတိပေးရေးသားထားပါတယ်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ